ရခိုင်ပြည်နယ်ဘူးပြည်တော်မြို့နယ်ကြောက်ရံကျေးရွာအုပ်ချုပ်ရေးမှုတအူးပါဝင်၃ဦးကိုရခိုင်တိုင်းရင်းသားလက်နက်ကင်တပ်အေအေအဖွဲ့နဲ့ဆက်သွယ်တယ်ဆိုတဲ့စွဲချက်နဲ့ဖမ်းဆီးထိန်းသိမ်းထားတယ်လို့တပ်မတော်ဘက်ကပြောပါတယ်။စစ်ပြည်ပခါတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်ထဲမှာအေအေတိုင်းရင်းသားလက်နက်ကင်ဖွဲ့နဲ့ဆက်သွယ်တယ်ဆိုတဲ့စွဲချက်နဲ့ဒေသခံတွေဖမ်းဆီ ိုတော့ VOA သတင်းတောင်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါဒီကံကြီးနဲ့ဗုဒ္ဓတော်မြို့နယ်ကြောက်ရံကျေးရွာတွင်ကျေးရွာအုပ်ချုပ်ရေးမှူးပါဝင်လူ၃ဦးကိုအေးအေးရခိုင်လက်နက်ကန်ဖွဲ့နဲ့ဆက်တွေ့ကြောင်းစစ်ဆေးသိရှိပြီးတမတော်လုံခြုံရေးတပ်ဖွဲ့ဝင်တွေကလည်းထိန်းသိမ်းထားတယ်လို့တမတော်သတင်းမှပြန်ကြားရေးဖွဲ့တွေးရင်းမှုဘုံမှုချုပ်စုံမင်းထွန်းက VOA ကိုပြောပါတယ
်ကျွန်တော်တို့ရွာအုပ်ချုပ်မှုပါဝင်အိမ်မှာ၃ယောက်စစ်ဆေးကြတယ်ကျေးရွာအုပ်ချုပ်မှုတွေအကြောင်းဆရာတွေကနောက်တစ်ယောက်ကျွန်တော်တို့ဟာခစ်တာထိန်းသိမ်းထားရှိပါတယ်သူတို့ဆရာတွေကဒီနဲ့ဆက်တွေ့ထားတဲ့အာဆက်တွေလို့ပြောချင်တဲ့ခစ်တာထိန်းသိမ်းထားကျေးဇူးအန္တရာယ်တွေကိုဆုံးဖြတ်မှုရည်ရွယ်ဆောင်လုပ်ပါပါ
ပြီးကြတဲ့ဩဂုတ်လ9ရက်နေ့ကမြန်မာစစ်တပ်ကနေကြောက်ရံကျေးရွာတွင်တရင်ရရှာဖွေစစ်ဆေးရမှာကျေးရွာအုပ်ချုပ်ရေးမှူးဦးဆောင်မောင်ကျေးရွာမူလကမ်းပြဆရာဦးနိုင်အောင်ထွန်းနဲ့တငါလုပ်ငန်းလုပ်ကင်သူကျော်သူစိုးတို့ကိုအေအေဖွဲ့နဲ့အပြန်အလှန်ပြောဆိုဆက်သွယ်ထားတဲ့အထောက်အထားတွေ့ရှိရလို့လုံခြုံရေးတပ်ဖွဲ့ဝင်တွေကဆင်းသိမ်းလာပြီးလုံဆောင်လုံနည်းနဲ့အညီလိုအပ်တဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်နေတယ်လို့သမရကာဝေးရေးဦးစီးချုပ်ရုံးကနေသတင်းထုတ်ပြန်ထားပါတယ်စီရင်သိမ်းမှနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကျေးရွာကအုပ်ချုပ်ရေးမှူးတချို့ကိုအေအေဖွဲ့နဲ့ဆက်သွယ်တဲ့ဆိုပြီးအရင်ကလည်းဖမ်းဆီးမှုတွေရှိခဲ့ဘူးပါတယ်။ဒီလိုဖမ်းဆီးခံရတဲ့အခြေအနေတွေကြောင့်တာဝန်ကနေနှုတ်ထွက်သွားတဲ့ကျေးရွာအုပ်ချုပ်ရေးမှူးရဲ့အတွက်ဟာလည်းဥယျာဉ်တရားထက်မနည်းရှိနေပါတယ်။ဗုဒ္ဓတော်မြို့နယ်မဲဆန္ဒနယ်ကပြည်သူ့ထုတ်တော်ကိုယ်စားလှယ်ဦးအောင်တောင်းရွှေကတော့မြန်မာစစ်တပ်ကနေမနေ့ကရွာသား73ဦးကိုဖမ်းဆီးထားပြီးဒီကနေ့မှတချို့ကိုပြန်လွှတ်ပေးခဲ့ပေမဲ့တချို့ထဲက9ဦးကိုဖမ်းဆီးထားတယ်လို့ပြောပါတယ်။
လို့ဆိုအချိန်လေးကမလေးကဖန်တော်တဲ့လူတချို့ပြန်လဲလာပါတယ်။ပုံလုံးတော့ကျွန်တော်ပို့တဲ့ဈေးလေးမှာတော့ဈေးတုံးလောက်လုပ်ပါတယ်။တချို့ပြန်လဲလာပြီးတော့အဲ့ဒီမှာပြန်ခဲ့တဲ့လူကတွားရောက်ပြီးပြန်ပါတယ်။ပြန်တဲ့လူတွေကိုလွှတ်တယ်လိုက်ပါတယ်
။ပြီးကြတဲ့ဩဂုတ်လ9ရက်နေ့ကဗုဒ္ဓတော်မြို့နယ်ပြင်ချောင်းကျေးရွာမှာတာဝန်ထမ်းဆောင်နေတဲ့မူလဌာန်ကြအကြောင်းဆရာတူကိုမြန်မာစစ်တပ်ကနေမတင်လာလို့ဖမ်းဆီးစစ်ဆေးရမှာအင်းရခိုင်လက်နက်ကန်ဖွဲ့နဲ့ဆက်သွယ်နေတယ်ဆိုတဲ့အချက်လက်ကိုတွေ့ရှိရလို့အကြံဖက်ဖက်ချင်းရေးဥပဒေပုံမှန်90ကကြီး90နှစ်ခါခွေးတို့နဲ့အမှုဖွဲ့အရေးယူထားပါတယ်။လက်ရှိအချိန်ထိတော့ရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့အင်းဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါ။မနေ့ကစနေနေ့မှာကြောက်တော်မြို့နယ်အပေါဝရွာနဲ့ခွားဆုံရွာကျမ်းမှာအေအဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအဖွဲ့ပြောခွင့်ရခိုင်တုခါကပြောပါတယ
်။မနေ့ကဒီကြောက်တော်မြို့နယ်အပေါဝခွားဆုံရွာကျမ်းမှာမနေ့9နာရီနဲ့9မိနစ်မှာအဲ့မှာဟိုတိုက်ပွဲဖြစ်ခဲ့တာရှိတယ်ဒီမှာစစ်တပ်ရဲ့အမှန်ငန်းငန်းလျောက်ကအဲအချင်းချင်းလာရတော့ပါလေစစ်တပ်ကဘုဒီမလို့ဒီခိုင်တပ်တော်ကလည်းဖြစ်ခဲ့တယ်။ဒီဘက်ကလည်းမအူချဆုံးပြီးတော့ခံရတဲ့သူတွေရှိ
သမတော်ပြောခွေရဗိုလ်မှူးချုပ်စော်မင်းထွန်းကတော့ကြောက်တော်မြို့နယ်တွင်တိုက်ပွဲဖြစ်ပွားတာမရှိဘူးလို့ပြောဆိုခဲ့တယ်လို့မနေ့ကမြောက်မြို့နယ်နဲ့မောင်တော်မြို့နယ်ဘက်မှာတိုက်ပွဲနဲ့ဗိုလ်ပေါက်ွဲမှုဖြစ်ပွားခဲ့တယ်လို့ဆိုပါတယ်
ဟုတ်ကဲ့ကောင်ကြည့်ပါကြည့်ကျွန်တော်မြောက်ဦးကိုရှင်းပြမှာပဲဖြစ်ပါတယ်မြောက်ဦးကကျွန်တော်ဆွေကျွန်းကြီးပါရှိတယ်လားမရှိတာလဲဘာလဲတော်တော်ကြီးပါပုံမှန်တော့တော့ဝင်တယ်ဆက်ကြည့်ကြရန်ရရှိမှုတော့မရှိပါဘူးကျွန်တော်ကမောင်တော်ဘက်မှာတော့မနေ့ပိုင်း10နာရီတောက်မှာရမှုမိုက်ကျွန်းကိုရှိတယ်ဒီကြီးရနာလေးတော့မှာပေါ့
မောင်တော်ဘုံပောက်ကွဲမှုဖြစ်စဉ်မှာထိခိုက်မှုတွေမရှိပေမဲ့ဘယ်ဖွဲ့လက်ချက်ဆိုတာစုံစမ်းနေစေလို့သူကဆိုပါတယ်ဒီခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲတွေဆက်ဖြစ်ချိန်မှာပဲစစ်ဘေးဆောင်ဒုက္ခသည်ဥယျာဉ်ကလည်းတနေ့တခြားတိုးလာနေပြီးအခုဆိုရင်6000လောက်ရှိလာနေပြီလို့အကူအညီပေးဖွဲ့တွေကပြောပါတယ်ဒါပြင်ပြည်ပကဖြစ်စဉ်တွင်အေအေနဲ့ပတ်သက်တဲ့ဆိုပြီးမတင်ကမှုနဲ့ဖမ်းဆီးထိန်းသိမ်းခံရတို့အရေးအတွက်ကလည်း200နီးပါးရှိလာနေပြီဖြစ်ပါတယ်ခင်ဗျာ